Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ10ရက်ဗိုဒူးနေ့ညနေခင်း VOA စီစဉ်ကို American ပြောင်းစုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ချီလိုင်းတိုမီတာ19.25ရို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီသန်စင်ပါဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့တရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒီနေ့ပဲရောက်လာတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံပြီးမြောက်ကိုရီးယားရေးကိုလည်းအာရုံစိုက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ပိုယန်မင်းကြီးဖရန်စစ်ရဲ့ဒီလာနောက်မှပထမဆုံးအကြိမ်မြန်မာပြည်ခီးစင်မှာအငင်းပွားစရာဖြစ်နေရတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမတုံ့တော့မှုရန်ကုန်ကက်သလစ်ကန်ချုပ်ကတိုက်တွန်းပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုက်နေသူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမယ်ဒီမှာနှစ်နှစ်ပြည့်ပြီဖြစ်တဲ့ NLD အစိုးရရွေးချယ်ခံရတဲ့နှစ်ပတ်လည်နဲ့ပတ်သက်ပြီး
ရတာသူအနေနဲ့လက်ဆက်ခဲ့တဲ့အများကြီးကြုံတွေ့ရတဲ့အခြေအနေကိုကျွန်တော်တို့နားလည်တယ်စာနာတယ်သို့တော်လည်းနှစ်နှစ်တာကာလကိုတော့ပြန်ပြီးတိကျကြပြန်သုံး
ချက်ဆက်ရှင်မျိုးဆက်ចောင်းသားកောင်းဆောင်គុំយ៉ាងឯកခုလိုပြောသွားတာကိုမကြခင်မှာပြေစုံနားဆင်ကြမှာပါဒါပြင်ရန်ကုန်တိုင်းနယ်ရှမ်းပြည်နယ်တွေဟာလူကုန်ကူးမှုအများဆုံးဖြစ်ပွားတဲ့နေရာဖြစ်တဲ့အကြောင်းသတင်းအပြင်ထိုင်းမြန်မာနယ်စပ်ကအလုသမားတွေနဲ့စစ်ရုံတွေကြားမှာသဘောတူညီမှုယူထားတဲ့အကြောင်းစာရီကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးသွားမှာပ
ါ။တရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒီကနေ့ပဲရောက်လာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံပြီးမြောက်ကိုရီးယားရဲ့အာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။တရုတ်နိုင်ငံခီးစင်မတိုင်မီရောက်ရှိခဲ့တဲ့တောင်ကိုရီးယားနိုင်ငံကလွှတ်တော်မှာဒီကနေ့ဆောင်းဝိုင်းပြောကြားတဲ့မင်းကွန်းမှာတော့မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ဟွန်အနေနဲ့နျူကလ িয়ার လက်နက်တွေကိုဆွန့်လွတ်ပြီးလမ်းကြောင်းမှန်ကိုလျှောက်လွှမ်းမှုနဲ့အမေရိကန်ကိုစိန်ခေါ်ဖို့သတိပေးပြောဆိုလိုက်တာပါ။မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုကိုလျှော့မတွက်ဖို့အကဲဆန်းတာမျိုးမလုပ်ဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေအတွက်သာမကယဉ်ကျေးတဲ့တိုင်းပြည်တွေကိုစားပြောကြားလိုတဲ့အကြောင်းသမ္မတထရန့်ကသတိပေးပြောကြားလိုက်တာပါ။အမေရိကန်နဲ့မဟာမိတ်တွေရဲ့လုံခြုံရေးဘုံကျိုးစည်းဝါးတွေနဲ့လွတ်လပ်မှုတွေကိုအကာအကွယ်ပေးသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ဒီချိန်ထဲမှာပဲအမေရိကန်လေယာဉ်တင်သင်းမော30နဲ့နျူကလ িয়ার ရေငုပ်သင်းမောတွေပါဝင်တဲ့ရေတပ်အုပ်စုကလည်းဒီသတင်းမှာရရှိနေပြီးသမ္မတထရန့်ကတော့မြောက်ကိုရီးယားကျွန်းဆက်မှာအမေရိကန်ကစနစ်တကျနေရာယူထားကြောင်းပြောဆိုခဲ့ပါတယ်။နျူကလ িয়ার နဲ့ဖြည့်ဆည်းဖို့ချင်းချောက်နေတဲ့အစိုးရတရက်ကိုကဘာကြီးအနေနဲ့တိကျလက်ပိုက်ချင်းနေမှာမဟုတ်တဲ့အကြောင်းလဲပြောဆိုသွားပါတယ်။တောင်တဲ့မြောက်ကိုရီးယားနိုင်ငံသားကလွန်ကျွေးတပ်ဖွဲ့တွေထူထပ်ထပ်ချထားတဲ့စစ်မဲ့ဆောင်ကိုသမ္မတထရန့်တွားရောက်မဲ့ဒီကနေ့အစီအစဉ်ကတော့ရာသီဥတုအခြေအနေကြောင့်ဖြတ်ခဲ့ရပါတယ်
။အရှေ့တောင်အာရှနိုင်ငံတွေရဲ့ခေါင်းဆောင်မှုဆိုင်ရာအရေးပါတဲ့အစည်းအဝေးကိုနောက်သတင်းပတ်ကျင်းပါတာမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ရက်ပိုယူပြီးတက်ရောက်မှာကြောင့်နိုင်ငံတွေကြားသမ္မတထရန့်ရဲ့ပုံရိပ်ကိုမြင့်တင်နိုင်မှာဖြစ်တယ်လို့သုံးသပ်သူတွေကပြောကြပါတယ်။အရှေ့တောင်အာရှဒေသတွေမှာတရုတ်ရဲ့စိုးမိုးမှုကြီးထွားလာနေချိန်မှာအမေရိကန်သမ္မတရဲ့အစီအစဉ်နဲ့ပတ်သက်ပြီးအရာရှိတွေကြားမှာတော့မရေမရာဖြစ်နေကြတာပါ။အရှေ့အာရှဆွေးနွေးပွဲတက်ရောက်ဖို့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာသမ္မတထရန့်ကနိုဝင်ဘာလ14ရက်နေ့အထိနေထိုင်မှုရက်တိုးလိုက်တယ်လို့ဝါရှင်တန်သတင်းနေမှာဖော်ပြကြပါတယ်ဒီအစည်းအဝေးမှာတော့လူသန်းပေါင်း 4,500 နေထိုင်တဲ့ဒေသရဲ့အရေးပါတဲ့ခေါင်းဆောင်တွေနောက်တရုတ်ဂျပန်နဲ့ရုရှားနိုင်ငံတို့ကအကြီးအကဲတွေအပါအဝင်ခေါင်းဆောင်ဆက်ရှိဦးတက်ရောက်ကြမှာပါသမ္မတထရန့်အခုလိုတက်ရောက်မဲ့ကိစ္စကအ ਨੇ ဆုံးတော့အာရှအရေးအမေရိကန်အစိုးရကအလေးထားတယ်ဆိုတော့သတင်းစကားပားနိုင်မယ်လို့လည်းသုံးသပ်သူတို့ကရှုမြင်ကြတာပါနိုင်ငံ12နိုင်ငံပါပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံများပူးပေါင်းဆောင်ရွက်မှု TPP ကနေအမေရိကန်နှုတ်ထွက်ခဲ့မှုကိုအစားထိုးနိုင်မဲ့ကုန်သွယ်ရေးညှိနှိုင်းမှုတွေစတင်နိုင်ဖို့အမေရိကန်သမ္မတထရန့်ပြီးခဲ့တဲ့ဇန်နဝါရီလစတင်တာဝန်ယူခဲ့ပြီးနောက်အာရှခေါင်းဆောင်တွေစောင့်စားနေတာဖြစ်ပါတယ်ဒါ့အပြင်တရုတ်ကိုဆန့်ကျင်ပြီးပိုင်ဆိုင်မှုအငြင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာရေချောင်းသွားလာမှုမူဝါဒကိုဆက်ပြီးလှုံ့ဆော်မလားဆိုတာကိုလည်းရှင်းရှင်းလင်းလင်းဖြစ်စေချင်နေတာပါ
အမေရိကန်ပြည်ထောင်စုကပြည်내တချို့မှာမနေ့တုန်းကကျင်းပခဲ့တဲ့အုပ်ချုပ်ရေးမှုရွေးကောက်ပွဲတွေမှာဒီမိုကရက်ပါတီကကိုယ်စားလှယ်အနိုင်ရသွားပါတယ်။ Washington DC နဲ့ Virginia ပြည်နယ်မှာရာထူးကထွက်တော့မဲ့ဒီမိုကရက်ပါတီကအုပ်ချုပ်ရေးမှု Terry McAuliffe နေရာအတွက်အကြိတ်နဲ့ရှင်ပြန်ရမှာတော့ Republican ကိုယ်စားလှယ် Ed Gillespie ကိုဒီမိုကရက်ကိုယ်စားလှယ် Ralph Northam ကအပြတ်သတ်အနိုင်ရသွားတာပါ။ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်ပြောကြားတဲ့မိန့်ခွန်းထဲမှာတော့ဒီမိုကရက်ကိုယ်စားလှယ် Northam ကသဘောထားကွဲပြားမှုတွေကိုအဆုံးသတ်ဖို့အမုန်းတရားတွေကိုလက်မခံဖို့တိုက်ပွဲကိုထိခိုက်ပျို့ကွဲစေမဲ့နိုင်ငံရေးတွေမလုပ်ဖို့တိုက်တွန်းပါတယ်မနေ့က Virginia ပြည်နယ်အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာတိုင်ပြီမှာပဲ Republican ကိုယ်စားလှယ်ကိုထောက်ခံတဲ့သဘောထားတွေကိုသမ္မတ Donald Trump က Twitter လူမှုကွန်ရက်မှာဇက်တိုက်ဆိုသလိုပြောဆိုခဲ့ပေမဲ့လည်း Democrat ကိုယ်စားလှယ်အနိုင်ရဖို့ထင်ရှားတော့ရှိလာတဲ့အချိန်မှာတော့သမ္မတကလေးတန်းပြောင်းသွားခဲ့တာပါ New Jersey ပြည်နယ်အုပ်ချုပ်ရေးမှု Chris Christie မှာရှင်ပြိုင်တဲ့ရွေးကောက်ပွဲမှာတော့ Republican ကိုယ်စားလှယ်လက်ရှိဒုတိယအုပ်ချုပ်ရေးမှု Kim Kodan ကို ဒီမိုကရက်ကိုစဲဖီမာဖီကအနိုင်ရလိုက်ပါတယ်။သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာဂျာမနီနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဖြစ်တာဝန်ယူခဲ့ပူးသူမာဖီယာအနေဆုံးလောက်ခလာစာတုံးမြင့်ရေးတန်းကျွတ်တထေးတွေပေါ်အခွန်နဲ့တုံးမြင့်ကောက်ခံရေးကျောင်းတွေအတွက်အသုံးစရတုံးမြင့်ရေးနဲ့စေချောက်ကိုတရားဝင်သုံးဆခွင့်ပြုရေးစတဲ့မူဝါဒတွေကိုကန့်ဆွဲထားသူတူလည်းဖြစ်ပါတယ်။
American ပြည်တော်စု Texas ပြည်နယ် Sutherland Springs မြို့ကခရီးရန်ဖျားချောင်းတွင်ပြစ်ခတ်ခံရမှုမှာဒဏ်ရာရခဲ့သူတွေနဲ့သေဆုံးခဲ့ရသူတွေရဲ့မိသားစုတွေနဲ့တွေ့ဆုံဖို့ဒုတိယသမ္မတ Mike Pence ဒီကနေ့ဗုဒ္ဓဟူးနေ့မှာသွားရောက်မှာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့တိုက်ခတ်ခံရမှုအတွင်းလူ26ဦးသေဆုံးခဲ့ရပါတယ်။ပြစ်ခတ်မှုအတွင်းဒဏ်ရာရခဲ့သူတွေတဲက10ဦးကိုတော့စိုးရင်ရတဲ့အခြေအနေနဲ့ဆေးရုံတင်ထားရဆဲဖြစ်တယ်လို့ Texas ပြည်နယ်အများပြည်သူဘေးကင်းလုံခြုံရေးဆိုင်ရာအရာရှိ Freeman Martin ကဒုသမရရဲ့ခီးစဉ်အကျိုးမှာပြောဆိုလိုက်ပါတယ်။ဒုသမရဖန့်စ်ရဲ့ခီးစဉ်အတွင်းမှာတော့တိုက်ခိုက်ခံရသူတွေအတွက်စူတောင်းဝတ်ပြုပွဲအခမ်းအနားမှာမိန့်ခွန်းပြောဖို့ရှိသလိုတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာပါ။သမရဒေါ်နယ်ထရန့်ကတော့အမေရိကန်နိုင်ငံတွင်တနက်ကင်ဆောင်ခွင့်ဥပဒေပို့ပြီးတော့တင်းကျပ်မှုနဲ့တော့တနက်သမားရဲ့ပြစ်ခတ်မှုကိုတားဆီးနိုင်မှာမဟုတ်ကြောင်းဘေးလူတဦးကသာတနက်သမားကိုဟန်တားနိုင်ခြင်းရှိတယ်လို့မနေ့အင်္ဂါနေ့မှာပြောဆိုခဲ့ပါတယ်ရှင်။
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်အသံမြန်မာဘာသာစီစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကက်သလစ်ခရစ်ယာန်သာသနာ့ဘက်ပိုရမ်းမင်းဖရန်စစ်ရဲ့ဒီလာနောက်ပိုင်းပထမဆုံးအချိန်မြန်မာပြည်ခီးစင်မှာရခိုင်ပြည်နယ်ကအချက်တဲတွေမှာအငင်းပွားစရာဖြစ်နေရတဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုမတုံ့တော့မှုရန်ကုန်ကက်သလစ်ဂိုင်းချုပ်ယဟန်မတ်ကာဒီနယ်ချားစ်မောင်ဘူကတိုက်တွန်းလိုက်ပါတယ
် Of course we have asked him at least to refrain from using the word the Rohingya because this word is very much contested
ခြေတင်ပြောစရာလည်းဖြစ်စစ်တဲ့အစိုးရနဲ့မြန်မာလူထုကလည်းလက်မခံတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမတုံ့မှုတိုက်တွန်းထားတဲ့အကြောင်းကာရီနဲ့ချားစ်မွန်ဘုကရိုက်တာသတင်းဌာနနဲ့မြန်မြန်ကန်တွေပြောဆိုလိုက်တာပါပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကကင်းစကန်30လောက်ကိုအကြမ်းဖက်စီးနင်းတိုက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကရှင်းလင်းရာကနောက်ဆက်တွဲအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နေချီရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးတဲ့အထိဖြစ်ခဲ့တဲ့ပေါ်စိုးရိမ်ပူပန်တဲ့သဘောထားတွေပြောဆိုထားတဲ့ပိုရမ်းမင်းကြီးဖရန်စစ်ဆာမြန်မာနိုင်ငံခီးစဉ်တွင်ဒီကိစ္စကိုအလေးထားပြောဆိုလိမ့်မယ်လို့မျှော်လင့်နေကြပါတယ်ရန်ကုန်ကက်သလစ်ကန်ကျုပ်ကာရီနယ်ချားစ်မွန်ဘုကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကပါလူလူလလမရှိကြသလိုနိုင်ငံသားဖြစ်ခွင့်လည်းမရကြတဲ့သူတွေပေါ်လူကုန်သိက္ခာနဲ့အညီပြုမှုဆက်ဆံကြဖို့လူသားချင်းချင်းစာနာမှုနဲ့အကူအညီပေးဖို့ကိစ္စတွေကိုတော့ပိုရမ်းမင်းကြီးကပြောဆိုလိမ့်မယ်လို့မျှော်လင့်ထားကြောင်းပြောဆိုခဲ့တာပါပိုရမ်းမင်းကြီးဖရန်စစ်ရဲ့နိုဝင်ဘာ26ကနေ30ရက်ခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်အစိုးရနဲ့ဘာသာရေးကောင်ဆောင်တွေကိုတွေ့ဆုံဖို့စီစဉ်ထားပြီးမြန်မာနိုင်ငံခီးစဉ်ပြီးမှတော့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်
American Rohingya Salvation Army ARSA အဖွဲ့ရဲ့ပြီးခဲ့တဲ့နှစ်ကတိုက်ခိုက်မှုကြောင့်မြန်မာနိုင်ငံတွင်းကလူအသိုင်းအဝိုင်းတစ်ခုခံစားနေရတဲ့အတိဒုက္ခတွေအပေါ်ပို့ပြီးတော့သိရှိလာခဲ့ပါတယ်။အနိုင်တိုက်နိုင်ဖို့လက်နက်အင်အားမရှိခဲ့ပေမဲ့မတန်တဆအင်အားသုံးနှိမ်နှင်းခံရမှုကအာယုံဆိုင်မှုရလာမယ်ဆိုတဲ့အပေါ်စွန့်စားခဲ့ကြတာလို့ ARSA အဖွဲ့ဝင်အဖြစ်စုဆောင်းခံရသူကပြောပါတယ်။2016ခုနှစ်အောက်တိုဘာလကအစိုးရလုံခြုံရေးကင်းစခန်းတွေတိုက်ခိုက်မှုနဲ့ARSA အဖွဲ့ပေါ်ပေါက်လာတာပါ ARSA အဖွဲ့ဝင်အဖြစ်စုဆောင်းခံရသူဘာဟီကတော့အစိုးရရဲ့ဖိနှိပ်မှုတွေကြောင့် ARSA အဖွဲ့တဲကိုဝင်ရောက်ခဲ့တာလို့ပြောပါတယ်ရက်တီပေးမဲ့သူမရှိပဲအစိုးရကဒီလိုသာဆက်ပြီးဖိနှိပ်နေမယ်ဆိုရင်အခွင့်အရေးဆိုတာလည်းမရှိတော့ပဲဒီအခြေအနေမှာပဲဘဝဆုံးသွားမယ်လို့ ARSA အဖွဲ့ကပြောဆိုခဲ့တာလို့လည်းဘာဟီကဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကဒုက္ခသည်စခန်းမှာတွေ့ဆုံမိမြတ်မှုအတွင်ပြောဆိုခဲ့ပါတယ်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာနဲ့ချီထွက်ပြေးလာမှုကြောင့်နိုင်ငံမဲ့ဖြစ်နေတဲ့ဒီမွတ်စလင်လူနည်းစုအပေါ်အစိုးရဘက်ကနှစ်ပေါင်းများစွာလစ်လျူရှုထားတဲ့အပေါ်မှာနိုင်ငံတကာကဖိအားပေးလာခဲ့ပါတယ်။ဒါပေမဲ့လည်းသိပြီးကြားကြခံမတော့မဟုတ်ဘူးဆိုတဲ့ယူဆချက်တချို့လည်းရှိနေပါတယ်ရှင်
။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ကဆိုင်းငံ့ထားတဲ့မြစ်ဆုံရေရလက်စစ်စီမံကိန်းပြန်ဆက်နိုင်မှုမသေးကြသေးတဲ့အကြောင်းမြန်မာစွန့်ဝင်ကြီးကပြောဆိုလိုက်ပေမဲ့တရုတ်နိုင်ငံကတော့ဆက်လက်ဆွံ့နှွေးလူစဲဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။သမ္မတဟောင်းဦးသိန်းစိတ်အစိုးရလက်ထက်2012ခုနှစ်မှာဆိုင်းငံ့ထားခဲ့တဲ့တရုတ်နိုင်ငံကတည်ဆောက်မဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းကမြန်မာနိုင်ငံရဲ့စွန့်ဝင်လူဝတ်ချက်ဖြစ်စီမဟာဗျူဟာမှာဦးစားပေးအဖြစ်ထည့်သွင်းမှထားကြောင်းလက်စစ်နဲ့စွန့်ဝင်ကြီးဦးဝင်းခိုင်ကပြောဆိုခဲ့တယ်လို့ရိုက်တာသတင်းကဖော်ပြထားတာပါ။ဒါမှမဟုတ်တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကတော့ မြစ်ဆုံရေးလက်ဆက်စီမံကိန်းနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့သဘောထားအပြောင်းအလဲမရှိကြောင်းနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်သဘောတူညီချက်ရရှိထားပြီးသားစီမံကိန်းတစ်ခုဖြစ်တဲ့အကြောင်းပီကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။စီမံကိန်းကိုအကောင့်ထဲပေါ်ရမှာအခက်အခဲတွေတွေ့ကြုံနေရတဲ့နဲ့ပတ်သက်လို့မြန်မာအနာမတွေနဲ့ဆက်သွယ်ပြီးလိုအပ်တယ်လို့ဆက်လက်ဆောင်ရမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံစွမ်းအင်ဝန်ကြီးကတော့စီမံကိန်းတည်ဆောက်မဲ့တရုတ်နိုင်ငံကကုမ္ပဏီနဲ့ဆက်သွယ်ဆွေးနွေးမှုတွေရှိနေတဲ့အကြောင်းပြောဆိုထားပါတယ်။
အီရန်အစိုးရဟာဒေတာရင်သူ့ရဲ့ရည်မှန်းချက်တွေအောင်မြင်ရေးအတွက်တိုက်ခိုက်မှုတွေအဆက်မပြတ်အောင်လုပ်နေတယ်လို့အမေရိကန်ကဆွဆွဲလိုက်ပြီးရည်မင်ပဋိပက္ခမှာအီရန်ရဲ့အခန့်ကဏ္ဍကိုဆန့်စစ်ဖို့ကုလသမဂ္ဂကိုတောင်းဆိုပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယက်ကလေးစိတ်ကိုချင်းရွယ်ပစ်ခတ်ခဲ့တဲ့အတွက်ကြားပြတ်ဖျက်ချခဲ့ရတဲ့ဒုံးကျည်တစ်စင်အပါအဝင်ဟူသီသဘုံတွေကိုအီရန်တို့လက်နက်ထောက်ပံ့နေတယ်လို့အမေရိကန်ရဲ့မဟာမိတ်ဆော်ဒီအာရေဗျကဆွဆွဲတာပါ။နိုင်ငံတကာကအတိအမှတ်ပြုထားတဲ့ရည်မင်အစိုးရကိုထောက်ခံတဲ့အနေနဲ့ဆော်ဒီဥဆောင်တဲ့ညွန်ဖောင်းအဖွဲ့ကဟူသီသဘုံကိုတိုက်ခိုက်နေတာဖြစ်ပြီးအီရန်ရဲ့လှုပ်ရက်ကိုစစ်ချေညှမှုအဖြစ်ယူဆနိုင်တယ်လို့လည်းဒီသတင်းပတ်အစောပိုင်းမှာပြောဆိုထားပါတယ်ရှင
်။ကောလုံးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ NLG အစိုးရတက်လာတဲ့နှစ်ပတ်လည်အကြောင်းတင်ဆက်ပေးကြပါမယ်။NLD ပါတီအနေနဲ့အတိုက်ခံအဖြစ်နဲ့နှစ်ပေါင်းများစွာနေလာခဲ့ပြီးတော့မှအယက်သားအစိုးရတရက်အဖြစ်ရွေးချယ်ခံခဲ့ရတာဟာဒီကနေ့မှနှစ်နှစ်တင်းပြည့်ခဲ့ပါပြီ။ NLD ပါတီဥဆောင်တဲ့အစိုးရအနေနဲ့ရွေးကောက်ပွဲကတိကဝတ်တွေအတိုင်းပြည်သူအများလိုလားတဲ့ Federal ပြည်ထောင်စုနိုင်ငံအသစ်ထူထောင်နိုင်ဖို့စစ်မှန်တဲ့ဒီမိုကရေစီစနစ်နဲ့လူ့ခွင့်ရေးတွေအပြည့်အဝအကောင်အထည်ဖော်နိုင်ခဲ့ပါသလား။2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်နေရတဲ့အယက်သားအစိုးရဘလို့အခက်အခဲစင်ခုံမှုတွေနဲ့ရင်ဆိုင်နေရတုန်းမှလည်းရွေးကောက်ပွဲနှစ်နှစ်ပြည့်တဲ့နေ့အစိုးရနဲ့လွှတ်တော်အပေါ်သုံးသက်ချက်အမြင်အမျိုးမျိုးကိုမတ်စုမုံကစူးစီးတင်ဆက်ထားပါတယ်
။ဟုတ်ပါတယ်။ပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာလ10ရက်နေ့ကမြန်မာနိုင်ငံမှာအယက်သားအစိုးရတရက်ပေါ်ထွန်းလာနိုင်တဲ့အထိမဲဆန္ဒနဲ့အသီးသီးကနေဆန္ဒမဲအများစုနဲ့အနိုင်ရအောင်လို့ပြည်သူလူထုတရက်လုံးကတခဲနဲ့မဲပေးရွေးချယ်ခဲ့ကြတဲ့အထွေထွေရွေးကောက်ပွဲကြီးကျင်းပခဲ့တာဒီကနေ့2018ခုနှစ်နိုဝင်ဘာလ10ရက်နေ့မှာဆိုနှစ်နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်။ဒီလိုနှစ်နှစ်ပြည့်သွားတဲ့အချိန်2015ရွေးကောက်ပွဲရလဒ်နဲ့အစိုးရတရက်ဖွဲ့စည်းနိုင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ဦးဆောင်တဲ့အယက်သားအစိုးရအနေနဲ့သူတို့ရွေးကောက်ပွဲတုန်းကအောင်နိုင်ရေးကြွေးကြော်သံနေနဲ့အာမခံချက်တွေကိုအပြည့်အဝအကောင့်ထဲမဖော်နိုင်ခဲ့သေးဘူးလို့88မျိုးဆက်ចောင်းသားកောင်းဆောင်ကိုမြအေးက VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်မြင်တဲ့အတိုင်းပြောရရင်ဝေဝါးနေတယ်လို့ကျွန်တော်ထင်တယ်ကအထူးသဖြင့်ပေါ့နော်ပြည်လူထုရဲ့ကြားထဲမှာလည်းရေရာရာမရှိတဲ့အနာဂတ်ကိုရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေလို့ပဲပြောလို့ရပါတယ်နောက်တစ်ခုကရွေးကောက်ပွဲကြီးညာဆန္ဒနဲ့ကြွေးကြော်ခဲ့တဲ့အချက်၃ချက်ရှိပါတယ်ဒါကတော့ပြည်သူ့ပြည်ပုံခြေကဥပဒေပြင်မယ်2008ပြင်မယ်ဆိုတဲ့ကိစ္စရဲ့ငင်းငယ်တိဆောက်မယ်ဆိုတဲ့ကိစ္စရဲ့ပြောက်ပြီးစွမွေးရေးဆိုတဲ့ကိစ္စရဲ့ဒီကိစ္စတွေပေါ်မှာတော့ပြည်ပြည်မတိုးတက်လာတာတော့မရှိဘူးကြ။တွတ်တော်တော့ရှိရရှိတော့ဗျာတွတ်တော်မှလည်းဆွေးနွေးကြရတယ်ကျွန်တော်တွေ့ပါရယ်။ဒါပေမဲ့ကျွန်တော်ကလေလူထုကြားထဲမှာစုတ်ခါသွားစီတဲ့ဆွေးနွေးမှုမျိုးပေါ့နော်။ပြင်းနဲ့ပတ်သက်ပြီးတော့တွတ်တော်ကြိုးပမ်းတာမှဒါမှမဟုတ်ရှိငင်းငယ်ဖြစ်စဉ်နဲ့ပတ်သက်ပြီးတွတ်တော်ကနေပြီးတော့မတိတိကျတော့ဗျာ။ဟိုဖြစ်စီခြင်းနဲ့ဆန္ဒမျိုးပေါ်ပြလာမျိုးအားနည်းတယ်ကြ။အခုတွတ်တော်နဲ့အစိုးရကြားတော့ check and balance ဆိုတော့ရှိရမယ်လေ။အော်ဒီ check and balance ဆိုတော့ပျောက်နေတယ်ကြ။ဒါပေမဲ့ဒါကစိတ်သက်သာသာအားငယ်ကြမှုပေါ့နော်။အရသာအစိုးရအနေနဲ့လည်းအခက်အခဲတွေအများကြီးကြုံတွေ့ရတဲ့အခြေအနေကိုကျွန်တော်တို့နားလည်တယ်စာနာတယ်။သို့တော်လည်းနှစ်နှစ်တာကာလတော့ပြန်ပြီးတိတိကျကျပြန်သုံးသပ်အစ်မယ်ထိရောက်နေတဲ့အခြေအနေကိုလည်းကျွန်တော်မြင်တယ်။နောက်တစ်ခုကပြည်လူထုရဲ့အကြံဉာဏ်ပြည်လူထုရဲ့အသံတွေကိုများများနားထောင်ဖို့လိုမယ်လို့မြင်တယ်။မဟုတ်ဘူးဆိုရင်တော့အခြေအနေသိပြီးတော့ဟိုကောင်းနိုင်မဲ့အလားတူတယ်လို့ကျွန်တော်မမြင်ဘူးကြ
။2015ရွေးကောက်ပွဲတုန်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးအပါအဝင်လူ့ခွင့်ရေးနဲ့ဒီမိုကရေစီစံနေနဲ့မညီညွတ်တဲ့ဥပဒေတွေပြင်နိုင်ရေးအယက်သားအစိုးရနဲ့လွှတ်တော်အပေါ်မှာမျှော်လင့်ချက်များစွာထားခဲ့ကြပေမဲ့ဒီလိုမျိုးဒီမိုကရေစီစနစ်နဲ့မလျော်ညီတဲ့ပုံမှန်66ခါကြီးလိုဥပဒေမျိုးတွေကိုဖျက်သိမ်းပစ်နိုင်မှုတက်ကြွလှုပ်ရှားသူတွေအပါအဝင်အရက်ဖက်အဖွဲ့အစည်းတွေဘက်ကစ조사ခဲ့တာတွေကလည်းအရာမရောက်ဘူးဖြစ်နေတော့မယ်လို့မီဒိုအဖွဲ့ကအမှုဆောင်ဒါရိုက်တာမတ်ထထိုင်အောင်ကပြောပါတယ်။
တို့တို့ဒီ November 10ရက်နေ့ပေါ့နော်။ဟိုအရင်နေ့ကစပြီးတော့ဒီအစိုးရလက်ချက်လက်ထပ်တက်မယ်ဆိုတော့ဟိုအရင်မျှော်လင့်ထားတာတွေရှိပါတယ်။တို့တို့ဟိုအကောင့်ဘက်ကနေပြီးတော့ပေါ့နော်။ဟိုပို့ပြီးတော့ဒီလိုမျိုးအရက်ဖက်အဖွဲ့အစည်းတွေနောက်ပြီးတော့တို့တို့လိုမျိုးတက်ကြွလှုပ်ရှားတဲ့သူတွေအနေနဲ့ပို့ဒီမျှော်လင့်ချက်တွေတော့အများကြီးတော့ခြားထားပြီမဲ့လေ။တို့တို့မျှော်လင့်ထားဒီလိုမျိုးမဟုတ်ပဲနဲ့ပေါ့နော်။ဟိုကျမတို့နဲ့ဒီအစိုးရကြားမှာဟိုတောင်းတဲ့တရား engagement တွေပေါ့နော်အဲ့ဒီအပိုင်းတွေကကျမတို့ဒီညှောနှင်းထားတဲ့လောက်ဟိုကျန်တဲ့အားရမှုမရှိခဲ့တာလေးတွေတချို့တော့ကျမတို့တွေ့ပါလေဖြစ
်ဒါအပြင်ငိမ့်ညမ်းတည်ငိမ့်ပြီးတော့ Federal ပြည်ထောင်စုစနစ်ပေါ်ထွန်းလာအောင်ကြိုးပမ်းမယ်ဆိုတဲ့အရသာအစိုးရလက်ထက်မှာတော့စည်ရေးပြိပခါတွေကတင်းမာနေစေမှု စစ်ပြေးဒုက္ခသည်တွေရဲ့အရေးကလည်းရွေးကောက်ပွဲနှစ်နှစ်ပြည့်တစ်ခုချင်းထိရတမအေးစရာဖြစ်နေတော့မယ်လို့စစ်ပြေးဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ကိုမိုးကပြောပါတယ
်ဒီလိုစစ်ပွဲတွေနဲ့ကြားထဲမှာဟိုဒုက္ခရောက်တဲ့သူတွေကတော့အများကြီးရှိနေတော့မော်နော်ဒီကိစ္စမှာဘဝမလုံခြုံမှုတွေစိတ်ပိုင်းဆိုင်ရာမလုံခြုံမှုတွေကတော့အများကြီးကျွန်တော်တို့ကြုံတွေ့နေရတော့ပဲအဲ့တော့ NLD အစိုးရနဲ့နေတဲ့နေ့မှာဒီကိစ္စတွေကိုတိုင်းနိုင်ပြီနဲ့အစိုးရတွေအနေနဲ့ကတော့ဖိရောက်တဲ့ကုညီဆောင်ရွက်မှုတွေမရှိဘူးဗျဥပမာစစ်ပွဲတွေဖြစ်လာလို့စစ်ဘေးရောက်ဒုက္ခသည်တွေကြောင့်မို့လို့သွားပြီးတော့မှဟိုပေါ့နော်ဘယ်လိုပြောမလဲစာနာရိတ်ကသွားကုညီတိုင်းလောက်တာမျိုးရှိတယ်ဘဝလုံခြုံမှုတွေအတွက်နဲ့တော့ဒီစစ်ပွဲတွေရဆိုင်သွားဖို့ဆိုတဲ့ကိစ္စတွေကတော့ပြည်ထောင်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးဖိရောက်တဲ့ကုညီမှုမျိုးအဲ့တော့ဒီနေ့ဒီချိန်ထိမရှိသေးတာကိုကျွန်တော်တွေ့ရပါဗ
ျ။ရခိုင်ရေးလိုနိုင်ငံတကာဖိအားတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းအရက်သားအစိုးရကိုအကြက်ထဲဖြစ်စေတဲ့အနေအထားကိုနားလည်နိုင်မိမယ်လို့ NND ဦးဆောင်တဲ့အရက်သားအစိုးရနဲ့လွှတ်တော်အနေနဲ့ပြည်သူရဲ့အတန်ကိုနားထောင်ဖို့နဲ့ပကတိအခြေအနေကိုပြန်သုံးသပ်ဖို့လိုပြီးလို့လည်းကိုမြာရေးကအကြံပြုပါရယ်အထူးသဖြင့်ပြည်သူတွေကမဲပေးရွေးချယ်လိုက်တဲ့ NND အစိုးရလက်ထက်စီးပွားရေးနိုင်ငံခြားရေးနှိမ့်ညွှန်မှုအပါအဝင်အလုတ်ကိုင်ဖန်တီးရေးစတဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာထင်သလောက်အကောင့်ထည့်ဖော်ဆောင်ရွက်နိုင်ခြင်းမရှိသေးပေမဲ့လို့ပြည်သူအများကတော့သူတို့မဲပေးရွေးချယ်လိုက်တဲ့အစိုးရအပေါ်မျှော်လင့်ချက်တွေကတော့ရှိနေတော့မယ်လို့တုံ့တက်သူတွေကဆိုပါတယ်ရှင်
မဆူမတင်ဆက်ပေးသွားတာဖြစ်ပါတယ်ခုတစ်ခါမှာတော့မြန်မာနိုင်ငံကလူကုန်ကူးမှုအခြေအနေကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာရန်ကုန်တိုင်းနဲ့ရှမ်းပြည်နယ်တို့ဟာလူကုန်ကူးမှုအများဆုံးဖြစ်ပွားတဲ့နေရာတွေဖြစ်နေတယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတာစီနေနေရဲတပ်ဖွဲ့ကပြောပါတယ်ဘာကြောင့်ဒီပြည်နယ်နဲ့တိုင်းတွေမှာလူကုန်ကူးမှုအများဆုံးဖြစ်ပွားနေပါသလဲဘလို့အကြောင်းအရာတွေကြောင့်လူကုန်ကူးမှုဖြစ်နေရလဲဆိုတာကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကတင်ဆက်ထားပါတယ်
2012ခုနှစ်ဇန်နဝါရီကနေအော်တိုဘာတိလူကုန်ကူးမှုဖြစ်စဉ်စုစုပေါင်း118မှုရှိခဲ့ပြီးတော့အများဆုံးကရန်ကုန်နဲ့ရှမ်းပြည်နယ်ဖြစ်ပါတယ်။ရန်ကုန်တိုင်းမှာလူကုန်ကူးမှု49မှုဖြစ်ခဲ့ပြီးရှမ်းပြည်နယ်မှာတော့48မှုတည်ဖြစ်ပွားခဲ့ပါတယ်။လူကုန်ကူးခံရသူအများစုအားတရုတ်နိုင်ငံဘက်ကလူကုန်ကူးခံကြရတာဖြစ်ပါတယ်။ရန်ကုန်မြို့မှာတခြားနယ်တွေကနေရွှေပြောင်းချေကြလုပ်ကင်သူတွေများပြားပြီးစောင်းနေရေးကြက်တဲမှုတွေကြောင့်လူကုန်ကူးပွဲစားတွေအတွက်မျက်စိကျကျဖြစ်နေတယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတာစီနေနေရဲတပ်ဖွဲ့ကဒူရဲမှုကြီးတက်နောင်က VOA မြန်မာပိုင်းကိုပြောပါတယ
်။အော်ရန်ကုန်မြို့လူလူနဲ့ဟိုဘောဟိုလူနေမှုတိတ်ပြီးလာတယ်နောက်ပြီးတော့မှ migrant တွေများပြီးတော့မှရန်ကုန်မှာလာပြီးတော့မှအခြေစားလုပ်ကိုင်းနေထိုင်တဲ့လူတွေများလာတယ်။အဲ့ဒီမှာဟိုဘယ်လိုပြောလဲစောင့်နေကြတဲ့လူတို့ပေါ့နော်စောင့်နေကြတဲ့လူတွေများတယ်ဗျ။အဲ့ဒီအပေါ်မှာအခြေခံပြီးတော့မှဒီလူကုန်မှုပွဲစားတွေကနေပြီးတော့မှပြေဆောင်ဆိုင်အောင်ပြီးတော့မှဖြည့်ဆုံးတဲ့အတွက်ကြောင့်မို့ရန်ကုန်ကနေပြီးတော့မှဟို source ကဒီများတယ်လို့ပြောလို့ရတယ်နောက်တစ်ခုကဒီနေဆက်ရှမ်းပြည်နယ်များရခြင်းကတော့ရှမ်းပြည်နယ်ရဲ့ border line area ကကျွန်တော်တရုတ်နိုင်ငံနဲ့ကျွန်တော်တို့ဖြစ်ပျက်ခဲ့တဲ့လူကုန်ကူးမှုတွေကနေ့စဉ်နေ့စဉ်မှာအများဆုံးကတရုတ်နိုင်ငံကိုဦးတည်တဲ့ percentage ကပိုများပါတယ်ဟိုရှမ်းပြည်နယ်က border line ကလည်းရှည်လျားတယ်အဲတော့အလွယ်တကူသွားလာလို့ရတဲ့အခြေအနေတွေရှိတယ်နောက်ပြီးတော့ဒီဟိုဘောဗျာဟိုအဓိကတော့နေနေချင်းဖြစ်ဆက်နေတဲ့အနေအထားတွေရှိတယ်ဒါကြောင့်မို့လို့လူကုန်ကူးခံရတယ်လို့ပြောလို့ရပါတယ
်လူကုန်ကူးမှုကျွန်းလူတွေဟာမျိုးသမီးတွေကိုအများဆုံးပြစ်မှတ်ထားပြီးအလောက်ကင်ခွင်လန်းကောင်းတွေရမယ်နိုင်ငံသားသားနဲ့လက်ထပ်ပြီးငွေကြေးရရှိမယ်ဆိုတဲ့မလုံးနိုင်တဲ့စီရင်ကြတယ်လို့ဒူရဲမှုကြီးတက်နောင်ကဆက်ပြောပါတယ
်ကျွန်တော်တို့ကဟိုပြစ်မှတ်ကအမင်းကလေးဖြစ်တယ်သူတို့ဟာလူကျူးလွန်သူတွေရဲ့ပြစ်မှတ်ဟာအမင်းကလေးဖြစ်တယ်အမင်းကလေးဟာလည်းကျွန်တော်တို့ဒီကောက်ယူချက်တွေယူဆက်ယူဆက်ချက်တွေအရာဟာအမင်းကလေးဟာပို့ပြီးတော့မှဘာသာရေးဖြစ်တဲ့ဝိဖြစ်တယ်ပေါ့နော်အဲဆိုတဲ့အတွက်ကြောင့်မလို့ဝီဖြစ်တဲ့လူကိုပြစ်မှတ်ထားတယ်မိန်းကလေးကိုပြစ်မှတ်ထားတယ်အဲနောက်ပြီးတော့မှဆောင်းနေကြက်သေးတဲ့မိန်းကလေးကိုအထူးသဖြင့်ပြစ်မှတ်ထားတယ်ဆိုတော့ရှင်းုံတဲ့ပုံစံတွေကတော့ကျွန်တော်တို့ဟိုပုံစံတူတွေပါပဲအလုပ်ကံရမယ်ဆိုတဲ့သဘောမျိုးတွေနဲ့ရှင်းုံတာရှိတယ်လို့အခုနောက်ပိုင်းမှာပို့ပြီးတော့မှဆန်းတက်လာတဲ့အနေထားအရာကတော့ဟိုဟိုပါတော့နော်တိုက်ရိုက်ပေါ့ directly ဒီဟို approach လုပ်တာမျိုးတွေအဲတေဝနိုင်ငံသားနဲ့လက်ထပ်မယ်ဆိုဘယ်လောက်ရမယ်ဆိုတော့ငွေကြေးမှလုံးနဲ့စီယုံတာကြီးစီယုံပုံစီယုံကြီးကဒီလိုပုံစံမျိုးကြီးကနေပဲတွားကြတယ
်အခုနှစ်ဇန်နဝါရီကနေအော်တိုဘာတွင်လူကုန်ကူးမှုကျူးလွန်သူ952ဦးကိုဖမ်းဆီးမိခဲ့ပြီးလူကုန်ကူးခံရသူပေါင်း294ဦးရှိတယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတာစီနေနေရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်အဲ့ဒီမှာအသက်မပြည့်သေးတဲ့ကလေးငယ်53ဦးပါဝင်ပြီးအများစုကအမျိုးသမီးတွေဖြစ်ပါတယ်ရန်ကုန်မြို့မှာရွှေပြောင်းနေထိုင်သူတွေများတဲ့ရွှေပြည်သားနဲ့လိုင်သာမြို့နယ်မှာလူကုန်ကူးမှုအများဆုံးဖြစ်နေရလို့စစ်တပ်ခြေရန်ကစီမံချက်အကြံပေးမှနန်းခမ်းဝန်ကပြောပါတယ
်။အဲရန်ကုန်မှာကျတော့သူကလည်းဥမဲ့ဆိုရင်ရန်ကုန်မှာအဖြစ်များတယ်လို့မျိုးနယ်ကိုပြောလို့ရှိရင်လိုင်သာရရွှေပြည်သားပိုများတာပေါ့နော်။အဲ့မှာ migrant family တွေအရင်များတယ်။ဟိုရွှေပြောင်းသွားလာပြီးတော့မှအခြေချနေထိုင်တဲ့မိသားစုတွေများတယ်။များတဲ့ခါကျတော့သူတို့ကအလောက်အခွင့်အလမ်းပိုရနိုင်မယ်ဆိုတော့မျော်လင့်ချက်နဲ့အဲ့လိုမျိုး ဝဲစားတွေရဲ့လင်ညာလက်ဖျားမှုနဲ့သူကရောက်သွားကြတာလေများတယ်ပေါ့နော်အဲကြောင့်မူရန်ကုန်ကအမှန်တကယ်ကတော့မိုက်ဂရန့်တွေများလို့တာဖြစ်သွားတာရွှေ့ပြောင်းနေထိုင်တဲ့မိသားစုတွေမှာပိုဖြစ်တာပေါ့နော်အဲဒီဟာလေးတွေက
ရန်ကုန်တိုင်းဒေသကြီးမှာလူကုန်ကူးမှုအများဆုံးဖြစ်ပွားနေပြီးတရုတ်နိုင်ငံကိုအလုတ်သွားလောက်ရမယ်လို့ဆွဲဆောင်ရင်လူကုန်ကူးခံနိုင်တဲ့အတွက်အထူးသတိပြုဖို့လူကုန်ကူးမှုတားဆီးရေးတပ်ဖွဲ့ကသတင်းထုတ်ပြန်သတိပေးထားပါတယ်မြန်မာနိုင်ငံမှာလူကုန်ကူးမှုတားဆီးကာကွယ်ဥပဒေကို2005ခုနှစ်မှာပြဋ္ဌာန်းခဲ့ပြီး2008ခုနှစ်နဲ့2008ခုနှစ်မှာတော့မြန်မာတရုတ်နှစ်နိုင်ငံလူကုန်ကူးမှုပူးပေါင်းတိုက်ဖျက်ရေးဆိုင်ရာသဘောတူညီချက် MOU လက်မှတ်ရေးထိုးမှုတွေပြုလုပ်ဆောင်ရွက်ခဲ့ပါတယ်ခင်ဗျာ
ကိုထောင်ခံတင်ပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ထိုင်းမြန်မာနယ်စပ်ကအလုပ်သမားတွေအရေးကိုတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံမှာသဘောတူညီချက်အတိုင်းလာစာနဲ့ခန်းစား권တွေမရတဲ့အပြင်နေရပြန်ပို့ခံရမယ့်အန္တရာယ်နဲ့ကြုံနေရတဲ့မြန်မာအလုပ်သမားတွေအရေးကိုဆက်ယုံတဲ့အခြေအနေဆွေးနွေးပြီးတော့ပြည်လည်မှုရအောင်လုပ်နိုင်ခဲ့တယ်လို့အလုပ်သမားတွေပို့ခဲ့တဲ့ကုမ္ပဏီကပြောပါတယ်ထိုင်းနိုင်ငံမှာအလုပ်လုပ်မဲ့မြန်မာအလုပ်သမားတွေနဲ့ပတ်သက်လို့ထိုင်းနဲ့မြန်မာနှစ်နိုင်ငံကြား MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားပါတယ်။အဲ့ဒီ MOU အရမြန်မာ Express Link Company Limited အစီအစဉ်နဲ့လာတဲ့အလုပ်သမား100နီးပါးမြန်မာနိုင်ငံပြန်ပို့ခံရမယ့်အခြေအနေနဲ့ရင်ဆိုင်ခဲ့ရတာလည်းဖြစ်ပါတယ်။ဒါပေမဲ့ကုမ္ပဏီကဝန်ရှင်းမပေးလို့ဒုက္ခရောက်ကြတဲ့မြန်မာအလုပ်သမားတွေအများပြားရှိတဲ့အကြောင်းထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မင်းမာကတင်ဆက်ထားပါတယ
်။ထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူ MOU နဲ့မြန်မာ Express Link ကုမ္ပဏီတို့ကြားတက်စင်လာခဲ့ကြသူတွေကဘန်ကောက်ဝင်းကျင်တဝိုက်ဆောက်လုပ်ရေးလုပ်ငန်းခွင်မှာအလုပ်လုပ်နေကြတဲ့မြန်မာလူသမား100လောက်ဟာလုံအားကအချိန်ပိုကြီးကိုဥပဒေပါအခွင့်အရေးတိုင်းမရဖြစ်နေကြတာပါ။ဒါကြောင့်အလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုတိုင်ကြားထားတယ်ဆိုပြီး AAC မဟာမိတ်အဖွဲ့ကဥက္ကဋ္ဌဦးခိုင်ကြီးကအခုလိုပြောပါတယ်
တတိယဦးဒီတနာ58ပဲပေးရမှာ40ကျော်ပဲပေးတယ်38ကျပ်ပဲပေးတယ်အဲ့တက်တနာတက်တာအလုပ်သမားတွေကမလုံနိုင်လို့သွားတောင်းဆိုတာလို့နေကျင်သွားပေါ့မလုံနိုင်သွားပါဒီလိုပြန်ပို့မယ်ပါညာချင်းချောက်တာပေါ့ဗျာအိမ်ကကုန်ကြလာတဲ့မူကြီးက2လ3လနဲ့ပြန်ရတဲ့အခါကျတော့တယောက်ကို9,000 8,000နဲ့ကုန်လာခဲ့တာလေအဲ့တော့အိမ်ကျတော့လည်းဖြည့်ရှင်းခွင့်မရတော့ဒီလိုသမားတွေမှညစ်နာပြီးတော့မှ3လမှဆိုရင်အမူကြီးက6,000လောက်တွင်းတယ်ဗျဆိုင်းရက်ဆက်ကနေလေ
မြန်မာ Express Link ကုမ္ပဏီကိုဆက်သွယ်မင်းမြတ်တဲ့အခါမှာတော့စက်ရုံမှာပဲအခြေအလဲဆွေးနွေးခဲ့ပြီးအခုတော့ပြည်လည်မှုရရှိသွားပြီလို့တာဝန်ရှိသူတူကပြောပါတယ
်ဟုတ်အဲ့ဒါသူစက်ရုံမှာတဲ့အားလုံးကစက်ရုံမှာသူတို့အစည်းအဝေးလုပ်လိုက်တာအားလုံးဆင်ပြေသွားလို့အလုပ်ဆင်းနေကြပြီတဲ့
သူတို့ကုမ္ပဏီရဲ့ဝန်ဆောင်မှုနဲ့လာကြတဲ့အလုပ်သမားတွေဟာအခုပြည်လည်မှုရသွားကြပြီလို့ပြောပေမဲ့ MOU နဲ့တခြားကုမ္ပဏီ၅ခုထဲမှာကပို့လာတဲ့အလုပ်သမားတွေမှာတော့အလားတူပြဿနာမျိုးတွေအများပြားရှိနေတယ်ဆိုပြီးဦးခိုင်ကြီးကပြောပါတယ်
ကုမ္ပဏီတွေကတော့ခုလက်ရှိကျွန်တော်တို့မှရှိနေတာမိုးမိုး family ရှိနေတယ်။ဒါပေမဲ့မြန်မာ expanding ရှိနေတယ်။ Jackie ရှိနေတယ်။အပြက်သေးဘူး။နန်းတိုင်းနိုင်ရှိနေတယ်။ဒီပါအိရှာရှိနေတယ်။နောက်ပြီးတော့ဒီခိုင်းရဲ့နောက်ပိုင်းမှာစကားပိုင်ဩဒီယာနဲ့ပြည့်ွက်ကြတော့ပြဿနာဒီ OD ကတွေမမှန်တာတွေဖြစ်နေတာပေါ့
။အရင်တုန်းကတော့အခုလိုမျိုးပြဿနာမျိုးတွေပေါ်ပေါက်လာပြီဆိုရင်အလုပ်သမားပို့တဲ့ကုမ္ပဏီတွေကဝင်ရောက်ဖြည့်ရှင်းပေးမှုတွေမရှိတဲ့အတွက်အလုပ်သမားတွေကိုထိုင်းလို့ရှင်တွေကနေရပြန်ပို့ကြတာတွေများပါတယ်။ထိုင်းနိုင်ငံထဲမှာ MOU နဲ့လာတဲ့မြန်မာလူသမားတိတ်နဲ့ချီရှိနေပေမဲ့တဝက်လောက်ကအခုလိုမျိုးပြဿနာမျိုးတွေတွေ့ကြုံနေရပြီးနေရပြန်ရသူတွေလည်းရှိခဲ့ပါတယ်။ထိုင်းနဲ့မြန်မာအစိုးရရဲ့ခမန်းချက်အရထိုင်းနိုင်ငံထဲမှာအလုပ်လုပ်နေကြတဲ့မြန်မာလူသမား3000ထက်မနည်းရှိနေပါတယ်။မြန်မာပြည်မှာတော့အလုပ်ကိုင်ခက်ခဲတွေဝင်ငွေထွက်ငွေမများတတ်မှုတွေကြောင့်ထိုင်းနိုင်ငံကိုလာပြီးအလုပ်ရှာဖွေကြသူတွေအများအပြားရှိပါတယ်ဒီထဲမှာအခုလိုမျိုးတရားဝင် MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့အလုပ်လာလုပ်ကြတဲ့မြန်မာတွေလည်းရှိပေမဲ့လည်းဥပဒေပါအခွင့်အရေးတိုက်မရတာအလုပ်သမားအခွင့်အရေးချိုးဖောက်ခံရတာတွေကြောင့်အလုပ်လက်မဲ့ပြဿနာမျိုးတွေမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်ရှင်
မင်းမထိုင်းနိုင်ငံကနေတင်ပေးပို့ထားတာဖြစ်ပါတယ်။အခုတခါအမေရိကန်နိုင်ငံရင်းဆိုင်ရာနိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။နယူးယောက်မြို့တစ်ဖက်ချမ်းနယူးဂျာစီပြည်နယ်တွေကဟိုဘိုကန်မြို့မှာမြို့တော်ဝန်ရွေးကောက်ပွဲကျင်းပခဲ့ပါတယ်။ထရမ့်အစိုးရတက်လာပြီးနောက်ပိုင်းမှာအမေရိကန်ရဲ့အကြီးကနိုင်ငံရေးပါတီကြီးနှစ်ရပ်ဖြစ်တဲ့ဒီမိုကရက်နဲ့ရီပဘလစ်ကန်ပါတီကြားအကြိမ်နဲ့ရှင်ပြန်ရမယ်ပြည်နယ်တွေထဲမှာနယူးဂျာစီလည်းပါဝင်နေပြီးတော့ဟိုဘိုကန်မြို့ကရွေးကောက်ပွဲမှာဒီမိုကရက်တဦးဖြစ်တဲ့ရာဗီဘာလာအနိုင်ရလိုက်ပါတယ်။မြို့တော်ဝန်ရွေးကောက်ပွဲအတွင်းအသွေးရောင်ဆုံးကိုယ်စားလှယ်လောင်းတွေထဲကနေဘာလာအနေနဲ့ဘလို့မြို့တော်ဝန်ဖြစ်လာခဲ့လဲဆိုတဲ့အကြောင်းအီရှာဆာရာယီပေးပို့တဲ့သတင်းလောက်ကိုကိုအောင်ကပြောပြပေးပါလိမ့်မယ်။
လူဦးရေ 5,000 ကျော်နေထိုင်တဲ့နယူးဂျာစီပြည်နယ်ကဟိုဘိုကန်မြို့မှာပထမဆုံးအကြိမ်အနေနဲ့ Sick လူမျိုးတဦးကိုမြို့တော်ဝန်အဖြစ်ရွေးချယ်တင်မြှောက်ခဲ့ကြပါတယ်။ဒါ့အပြင်လည်းရွေးကောက်ပွဲမတိုင်ခင်မှာဒီမိုကရက်တဦးလည်းဖြစ်မြို့အချုပ်ရေးကောင်စီဝင်ဟောင်းလည်းဖြစ်ခဲ့ဘူးသူ ရာဗီဘာလာပေါ်အကြံဖတ်မှုတွေနဲ့ဆက်ဆက်ပြီးဆွဆွဲတဲ့လက်ကမ်းစာဆောင်တွေထွက်ပေါ်ခဲ့ဘူးရတယ်မြို့တော်ဝန်ဖြစ်လာတဲ့ရာဗီဘာလာကမတူကွဲပြားမှုတွေကိုလက်ခံပေးကြတဲ့မြို့ကန်တွေကိုချီးကျူးပြောဆိုပါတယ်
This is a very diverse and welcoming community.
ဒီနေ့မြေမှာလူမျိုးစုံနေထိုင်ကြပြီးအားလုံးဟာပေါ်ရွေးကြပါတယ်ကျွန်တော်လည်းမြို့အုပ်ချုပ်ရေးကောင်စီဝင်အဖြစ်နှစ်ကြိမ်အရွေးခံရမှုပါတယ်ဒီမြို့ကန်တွေကမတူခြားနှမှုတွေပေါ်လက်မခံသူတွေဆိုရင်ကျွန်တော်အရွေးချက်ခံရမှာမဟုတ်ပါဘူး
သူပေါ်တိုက်ခိုက်တဲ့လက်ကမ်းစာဆောင်တွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးတော့လေဒါဟာဟိုဘိုကန်မြို့ကန်တွေကိုကိုစားမပြုဘူးလို့သူကပြောပါတယ်မြို့တော်ဝန်ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ခဲ့တဲ့မိုက်ကယ်ဒီဖက်စကိုဟာအဲ့ဒီစာဆောင်တွေအတွက်ငွေကြေးကုန်ကြခံစိုက်ထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲမှုတွေလည်းထွက်ပေါ်ခဲ့ပါတယ်ဒါပေမဲ့လည်းဒီဖက်စကိုရဲ့မဲဆွယ်စည်းရုံးအဖွဲ့ကတော့ဒီဆွဆွဲချက်တွေကိုညှင်းဆိုးပြီးဒါဟာလိန်လူချစ်သူတူဦးဖြစ်တဲ့ဒီဖက်စကိုဟာဟိုဘိုကန်ရဲ့ပထမဆုံးလိန်လူချစ်သူမြို့တော်ဝန်ဖြစ်လာမှာကိုမလူလာတာကြောင့်အသားရောင်ခွဲခြားသူအဖြစ်ဆွဆွဲပြောဆိုတိုက်ခိုက်တာဖြစ်တယ်လို့တုံ့ပြန်ပါတယ်မိုက်ကယ်ဒီဖက်စကိုကအခုလို့ရှင်းပြပါတယ
် One of my campaign flyers was maliciously
ကျွန်တော်ရဲ့မဲဆွယ်စီယုံရင်အဖွဲ့ကထုတ်ဝေတဲ့စာဆောင်ကိုမတမာသူတွေကလိုဒလိုပြန်ပြုတ်ပြင်ပြီးကျွန်တော်ရဲ့ရှင်ပြိုင်ဘက်ကိုလူမျိုးရေးအရတိုက်ခိုက်တယ်ဆိုတာမျိုးဖြစ်အောင်ပုံဖော်တာပါဒီလိုအမုန်းတရားဖန်တီးတဲ့လက်ကမ်းစာဆောင်တွေထွက်လာတာကြောင့်ကျွန်တော်အပေါ်လည်းထိခိုက်ခဲ့ပါတယ်
အဲ့လိုလက်ကမ်းစာဆောင်တွေထွက်ပေါ်မလာခင်ကတည်းကလည်းမဲဆွယ်စည်းရုံးကြီးအဖွဲ့တွေကြားအပြင်းထန်ထိုးနှက်ဝေဖန်မှုတွေရှိခဲ့တယ်ဆိုတာကိုဒေသခံတွေအနေနဲ့သတိထားမိခဲ့ပါတယ်။ဟိုဘိုကန်မြို့ကန်တဦးဖြစ်တဲ့ Erica Comesso က
အရင်ရွေးကောက်ပွဲတွေနဲ့မတူဘဲတဦးနဲ့တဦးအပုတ်ချနေတာကိုပဲတွေ့ခဲ့ရပါတယ်
။ကိုယ်စားလှယ်လောင်းတွေအနေနဲ့အပြိုင်ဆိုင်ကြော်ညာကြတဲ့အကြောင်းလဲမြို့ကန်တဦးဖြစ်သူ Joshua Einstein ကအခုလိုရှင်းပြပါတယ
်
လက်ကမ်းစာဆောင်တွေစားလိုက်ကလာတဲ့ကြော်ညာတွေနဲ့ဖုန်းတွေလူတိုင်းကိုဆက်ခဲ့ကြပါတယ
်ဒါပေမဲ့လဲမြို့တော်ဝန်အဖြစ်ရွေးချယ်ခံရတဲ့ဘာလာကတဦးနဲ့တဦးအပြန်လည်ဆွဆွဲတိုက်ခိုက်တာတွေကိုအတိတ်မှာသာထားခဲ့ပြီးမြို့ရဲ့အနာဂတ်အတွက်စီးလုံးညီညွတ်ကြဖို့သတင်းစကားပါခဲ့ပါတယ်ခင်ဗျာ
ကွန်အန်တဆက်ပေးသွားတာဖြစ်ပါတယ် VOA ကနေဖတိုးနေညနေခင်းစီစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်သတင်းရှင်များရှင်မကြခင်မှာတင်ဆက်ပေးမယ် VOA American သံညဘက်9နာရီနေ့10နာရီအထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြော်စံသားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍတို့ကိုနားဆင်ကြမှာပါကိုရိုနာဆိုရမြန်မာနဲ့နိုင်ငံကသတင်းချင်းချုပ်ကိုကွန်လွန်ဦးကကြေညာပေးပါမယ်ရှင
်ပထမဆုံးအချင်းတရုတ်နိုင်ငံခီးစဉ်ဖြစ်ဘေကျင်းမြို့တော်ကိုဒီကနေ့ပဲရောက်လာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံဆွေးနွေးရမှာကုန်သွယ်ရေးကိစ္စတွေသာမကမြောက်ကိုရီးယားအရေးအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်တရုတ်နိုင်ငံခီးစဉ်မတိုင်မီရောက်ရှိခဲ့တဲ့တောင်ကိုရီးယားနိုင်ငံကလွှတ်တော်မှာဒီကနေ့အစောပိုင်းပြောကြားတဲ့မင်းငွန်းထဲမှာတော့မြောက်ကိုရီးယားကောင်းဆောင်ခွင့်ကြောင်းအနေနဲ့နျူကလ িয়ার လက်နက်တွေကိုဆွတ်လွတ်ပြီးလမ်းကြောင်းမှန်ကိုရှောင်လန်းမှုနဲ့အမေရိကန်ကိုစိတ်မခေါ်ဖို့လဲသတိပေးပြောဆိုခဲ့တာပါတောင်နှမြောက်ကိုရီးယားနိုင်ငံသားကလွန်ကျိုးတပ်ဖွဲ့တွေထူထပ်တဲ့ချက်ထားတဲ့စစ်မဲ့စုံကိုသမ္မတထရန့်သွားရောက်မဲ့အစီအစဉ်ကတော့ရာသီဥတုအခြေအနေကြောင့်ဒီကနေ့ပဲဖြစ်ခဲ့ရပါတယ်အမေရိကန်ပြည်ထောင်စုကပြည်နယ်တချို့မှာမနေ့ကကျင်းပခဲ့တဲ့အုပ်ချုပ်ရေးမှုရွေးကောက်ပွဲတွေမှာဒီမိုကရက်ပါတီကကိုယ်စားလှယ်အနိုင်ရသွားပါတယ်။ဝါရှင်တန်ဒီစီနဲ့ဗာဂျီးနီးယားပြည်နယ်ကရွေးကောက်ပွဲမှာတော့ယာလုကထွက်တော်မဲ့ဒီမိုကရက်ပါတီအုပ်ချုပ်ရေးမှုတယ်ရီမက်ကောလစ်နေရာအတွက်အကျိတ်နဲ့ရှင်ပြန်ရမှာရီပက်ဘလီကန်ကိုယ်စားလှယ်အက်ဒ်ကလပ်စ်ပီကိုဒီမိုကရက်ကိုယ်စားလှယ်ရက်ဖ်နော်သန်ကအပြတ်အသတ်အနိုင်ရသွားတာပါ။နယူးဂျာဆီပြည်နယ်အုပ်ချုပ်ရေးမှုခရစ်ခရစ်စတီနေရာအတွက်ရှင်ပြန်တဲ့ရွေးကောက်ပွဲမှာတော့ရီပက်ဘလီကန်ကိုယ်စားလှယ်လက်ရှိဒုတိယအုပ်ချုပ်ရေးမှုကင်ကိုရန်နိုကဒီမိုကရက်ကိုယ်စားလှယ်ဖေးမာဖီကိုအနိုင်ရသွားပါတယ်။ကတိခရီးရန်တာနာပဲရေပိုရန်မင်းကြီးဖရန်စစ်ရဲ့ဒီလနောက်မှာပထမဆုံးအချိန်မြန်မာပြည်ခီးစင်မှာရခိုင်ပြည်နယ်ကအချက်တွဲတွေမှာအငင်းပွားစရာဖြစ်နေရတဲ့ရ ेंजर ဆိုတဲ့အမည်ကိုမတုံ့နှုတ်မှုရန်ကုန်ကတိခန်းချုပ်ရဟန်းအမတ်ကာရီနယ်ချားစ်မှမူကတိုက်တွန်းလိုက်ပါတယ်ခြေတင်ပြောစရာလည်းဖြစ်စစ်တပ်အစိုးရနဲ့မြန်မာလူထုကလည်းလက်မခံတဲ့ရ ेंजर ဆိုတဲ့စကားလုံးကိုမတုံ့မှုတိုက်တွန်းထားတာဖြစ်တဲ့အကြောင်းကာရီနယ်ချားစ်မှမူကရိုက်တာသတင်းဌာနကိုပြောခဲ့တာပါ
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ကျွန်မအီသန်စင်ပါရှင် View American သံညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီစင်တိုင်းအထိလိုင်းဒိုမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ဒါပြင်ရုပ်ပြင်သံကြားစီစဉ်တွေကိုလည်းည9:00နာရီမှာ Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်သောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ရှိပါတယ်ကျွန်မရှင်နေကြပါစီရှင်
This program has come to you from the Voice of America, Washington.